ပြည်ပကသွင်းတဲ့အခြေခံစားတောက်ကုန်နဲ့လူသုံးကုန်တွေဈေးဆက်ပြီးတော့တက်နေတဲ့အကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်အထူးသဖြင့်ဆေးဝါးအိမ်သုံးဂတ်စ်နဲ့စားအုံးစီလိုမျိုးအဓိကသွင်းကုန်တွေဈေးထက်တက်နေတာကြောင့်ပစ္စည်းပြက်လက်တာတွေလည်းရှိနေပါတယ်ဒီကြောင့်ရန်ကုန်ကပေးပွဲသွင်းလောက်ကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
ပြည်တွင်းမှာလုပ်ငန်းသုံးအတွက်အဓိကသုံးနေတဲ့စားအုံးစီဈေးကွက်ကိုထိန်းချုပ်ဖို့စစ်ကောင်စီဘက်ကကြိုးစားနေပေမဲ့အခုရပိုင်းထဲမှာစောင်းစီတပိတ်တော်ကို19000ကျော်တီဈေးတက်လာပါတယ်။စီကုံတဲ့အသင်းကတဆင့်စောင်းစီတပိတ်တော်ကို3665ကျပ်နဲ့အထူးဈေးနှုန်းသတ်မှတ်ပြီးစစ်ကောင်စီကရောင်းချပေးနေပေမဲ့လူတလောက်ဝယ်လို့မရတာကြောင့်အခုလိုဈေးတွေတက်လာတာလို့မန္တလေးတိုင်းကစီနဲ့စီထွက်တီးနဲ့ဖြန့်ဖြူးနေတဲ့ကုန်တယ်တူဝါ VO ကိုပြောပါတယ်
။ဟုတ်တယ်တကယ်ပဲ9500လေတပိတ်တော်ကို9000ပြီးပေါ့။အဲ့ဒါကလက်တွေ့နေနေလေအဲ့ဟိုတောင်မှလူတလောက်မရဘူးပေါ့နော်ဒီလိုမရှင်ကြီးကကုတာခွဲနေပဲရလေပုံသွားရင်ဆက်မရောက်ပြီးတော့သေးခွက်အနေနဲ့ကဒေါ်လာသေးခွက်လို့ပေါ့အခုအပြီးမှ2000ကျော်ပေါက်နေလို့စောင်းစီရတယ်ဒီလိုလေးကအဲ့လိုမျိုးနဲ့မရောက်တာရောင်းနေရောင်းပြီးတယ်ရောင်းနေခွေလို့ပေါ့ဗျာအဖြစ်ပေါ့ဗျာလက်တွေ့ဝယ်ရတာကတော့အပြီး9200လောက်ပေါက်သေးရှိတယ်မြို့ပေါ်မှာနေနေပေါ့ပေါ့ပြီးတော့အားပြင်းပြင်းလေးနဲ့
မီးဖို့ကြောင့်တော့လုပ်ငန်းသုံး gas အရေးနဲ့ဆေးဝါးလိုမရှိမဖြစ်လွယ်တဲ့သွင်းကုန်တွေလည်းဒီအပိုင်းဈေးတက်နေပါတယ်။ဆေးဆိုင်တွေဆိုရင်မရှိမဖြစ်သုံးရတဲ့ဆေးဝါးတွေကလွယ်လို့ကြံတဲ့ပစ္စည်းတွေဝယ်ယူဖို့ခက်နေတာပါ။တချို့ဆေးတွေဆိုရင်ပစ္စည်းပြက်လက်ပြီးဝယ်လို့မရကြောင်းရန်ကုန်မြို့ကဆေးဆိုင်ပိုင်ရှင်တူက VO ကိုပြောပါတယ်။အခုနှစ်စာဆာလို့သွင်းကုန်တွေဈေးတက်ပြီးကုန်ဈေးနှုန်းတွေတက်လာတာကတော့ပြည်တွင်းမှာဒေါ်လာရှားပါတဲ့ပြဿနာကြောင့်လို့လုပ်ငန်းရှင်အများစုကသုံးသပ်ပါတယ်။နိုင်ငံသားငွေရရှိဖို့အတွက်စစ်ကောင်စီဘက်ကနီလန်မျိုးစုံအသုံးပြုနေပုံရတယ်လို့ပညာရှင်တချို့ကပြောပါတယ်။ပို့ကုန်ပို့ပြီးနိုင်ငံသားငွေပြည်တွင်းကိုပြန်ဝင်လာတဲ့ကုမ္ပဏီတွေကိုလိုင်စင်ပိတ်သိမ်းအရေးယူတာမျိုးတွေလုပ်ခဲ့တယ်လို့ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်မှာလည်းနိုင်ငံခြားသားပိုင်ဆိုင်မှု35%လုံးရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံသားငွေစင်းတဲ့ငွေအလုံးကိုမြန်မာကျပ်ငွေနဲ့လဲပေးရမယ်လို့ပြောထားပါတယ်။နိုင်ငံသားငွေအထူးသဖြင့်အမေရိကန်ဒေါ်လာသုံးရမယ်သွင်းကုန်လုပ်ငန်းတွေကိုလည်းအထူးကုန်စည်တွေကလွဲလို့တခြားကုန်တွေမသွင်းဖို့ကန့်သက်ချက်တွေရှိနေပါတယ်။မြန်မာပြည်ရဲ့လက်တလောစီးပွားရေးအခြေအနေကခံမှန်းဖို့တောင်ခက်ခဲနေတယ်လို့လူမှုစီးပွားရေးပညာရှင်တူက VO ကိုပြောပါတယ
်။သုံးသပ်ဖို့တော့မတော်တော်ခက်ပါပဲပြောရမှာလေဟိုခဏတော့အဖြစ်တယ်ဟိုခုကြာတာဧပြီလောက်ထဲကဘူးစိုးလာကြတယ် import license ကြောက်ဘူးမကြောက်ဘူးလို့ကြားတာကိုလေအတော်တော်ပါလေ essential ရောပါလေ essential ပါဓာတ်မြေဩဇာကိုဆေးလို့ဘာမှမကြောက်ဘူးလေဆိုတော်တော်များမရှိတော့ဘူးလားမသိဘူးဟန်ဆောင်နေရလားမသိဘူး
ဒီပိုင်းထဲမှာကမ္ဘာလောင်စာစီစီအနည်းငယ်ပြောင်းကြတာကြောင့်ပြည်တွင်းမှာလည်းအနည်းငယ်ပြောင်းကြသွားပါတယ်။ဒါပေမဲ့အရင်ခါထက်ဆိုင်ရင်73စီစီကအတော်လေးဈေးတက်နေတာပါ။ပြည်ပက73စီကိုအဓိကသုံးနေရတဲ့နိုင်ငံပိုင်ပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ယထာပို့ဆောင်ရေးကလည်းလက်မှတ်ခတွေကိုမကြသေးခင်က80ရာခိုင်နှုန်းလောက်တိုးကောက်လိုက်ပါတယ်။နှစ်အတော်ကြာအောင်ဈေးမတက်ခဲ့တဲ့ယထာစီးနှင်းခတွေကအထွေထွေကုန်ဈေးနှုန်းတွေကြောင့်တက်ခဲ့ရတယ်လို့ရန်ကုန်ဘူတာကြီးယုံပိုင်ချုပ်က VOA ကိုပြောပါရယ်အရင်ကရန်ကုန်မန္တလေးရိုးရိုးလက်မှတ်တစ်စောင်ကို4650ကျပ်နဲ့ရောင်းချနေရကနေ8950ကျပ်ကိုတိုးပြီးရောင်းချလိုက်တာ
ပါသာသာဈေးနှုန်းတွေတက်တဲ့အတွက်ကျွန်တော်မိသားထက်တဲ့အားလုံးကတက်ပြီးတာပါယထာကနှုန်းလောက်ကိုနည်းနည်းမြင့်လာတယ်ကျွန်တော်မိသားအမြတ်မရတော့ဘူးညာထက်တဲ့အားလုံးကစီသေးတက်လို့ဒါကျွန်တော်လက်မှတ်ကနှုန်းလောက်ကိုပါတက်ကနှုန်းလောက်ကိုနည်းနည်းမြင့်နေတာဖြစ်ပါတယ်ကျွန်တော်မိသားမှာစတရိုင်းလုံးဒီလုံးတိုင်းကြောင်းပါပါခင်ဗျာ
ပုဂ္ဂလိကရင်လိုင်းတွေဖြစ်တဲ့ရန်ကုန်မြို့တွင်းသွားလာနေတဲ့ဘတ်စကားတွေနဲ့တက္ကစီတွေလည်းစီးနှင်းခါတွေကိုတိုးယူနေကြတာပါကိုဗစ်နဲ့တကဘာလုံးဆိုင်ရာမတည်ငြိမ်မှုတွေကြောင့်အမေရိကန်ဒေါ်လာရဲ့တန်ဖိုးကဆက်တက်နေပြီးမြန်မာနိုင်ငံလိုသွင်းကုန်အခြေပြုနိုင်ငံတွေအတွက်ဒေါ်လာရှာပါမှုကကုန်ဈေးနှုန်းတွေတက်လာတဲ့အဓိကအကြောင်းရင်းတွေတည်းကတစ်ခုဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာ